္ဂလာပါမြန်မာနိုင်ငံစာရေးဆရာအသင်းရဲ့လှူဆောင်မှုတွေကြောင်းကြားရတာနည်းလာပါတယ်တက်ကြီးစာရေးဆရာကြီးတွေကိုနှစ်စဉ်ကြတော့တာအာဆီယံစာပေစုအတွက်စာရေးဆရာဘယ်သူဘယ်ဝါကိုဆင်ရင်တင်ပေးတာကိုယ်တိုင်ပဲမကြားလိုက်မိလို့လားမသိဘူးဒီလောက်ပဲသတိထားမိပါတယ်မြန်မာနိုင်ငံစာရေးဆရာအသင်းပြင်ပအဖွဲ့အစည်းတွေမြန်မာစာပေတိုးတက်မြန်မာရေးလှုပ်ရှားကြတာကိုတော့မကြားမကြားကြားရတတ်ပါတယ်အဲ့ဒီလိုတက်တက်ကြွကြွလှုပ်ရှားနေတဲ့အထက်မှာမြန်မာစာရေးဆရာကလပ်လည်းပါဝင်ပါတယ်စာပေဖန်တီးမှုအမှုပညာသင်တန်းတွေဖွင့်စာပေစကားဝိုင်းတွေကျင်းပရင်မြန်မာစာပေအကျိုးဆောင်နေတာသတိထားမိပါတယ်မြန်မာစာရေးဆရာကလပ်ဟာမြန်မာနိုင်ငံစာရေးဆရာအသင်းနဲ့ဘယ်လိုပတ်သက်တယ်လဲဘာကြီးရွေးချက်တွေနဲ့ဖွဲ့တယ်လဲဘယ်သူတွေပါဝင်လို့ဘာတွေလှုပ်ရှားနေကြပါသလဲရှစ်လုပ်ငန်းစဉ်ကရောဘာတွေပါလဲအဲ့ဒီအချက်တွေကိုသိကြမိပါတယ်ဒါကြောင့်မြန်မာစာရေးဆရာကလပ်ဥက္ကဋ္ဌဆရာကောင်းတန်ကိုဆက်သွယ်မေးမြန်းဖြစ်ပါတယ်မြန်မာစာရေးဆရာကလပ်စတင်ဖွဲ့စည်းခဲ့ပုံမြန်မာနိုင်ငံစာရေးဆရာအသင်းနဲ့တတိတခြားဖြစ်ပုံနဲ့ကလပ်အဖွဲ့မှစာရေးဆရာတွေပါဝင်ပုံအကြောင်းဆရာကောင်းတန်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ရဲ့မြန်မာစာရေးဆရာကလပ်ကိုမေလ10ရက်နေ့ကစတင်ဖွဲ့စည်းခဲ့ပါတယ်မြန်မာစာရေးဆရာကလပ်ကမြန်မာနိုင်ငံစာရေးဆရာအသင်းနဲ့လုံးဝမတူပါဘူးမပတ်သက်ပါဘူးကျွန်တော်တို့မြန်မာစာရေးဆရာကလပ်ထဲမှာနာမည်ကြီးစာရေးဆရာတော်များများပါပါတယ်တကယ်ကိုစာပေနဲ့မှလှူရှားနေတဲ့တကယ်လဲရေးသားပြီးတော့စာပေနဲ့အသက်မွေးဝမ်းကြောင်းပြုတဲ့စာရေးဆရာတော်တော်များများကိုဒီဖွဲ့ထဲမှာပါပါတယ
်မြမစာရေးဆရာကလပ်ဖွဲ့တာငါးလတောင်ကြာခဲ့ပြီပဲဖွဲ့ကားစားတဲ့ခုနောက်ပိုင်းလှူရှားမှုတွေကြောင့်စာပေဝါသနာရှင်အများပိုးပြီးသိလာကြတယ်ထင်ပါတယ်မြမစာရေးဆရာကလပ်ဖွဲ့တဲ့ရည်ရွယ်ချက်ကရောပါပါလေဆရာကောင်းတန်ပြောပြတာက
ကျွန်တော်တို့မြန်မာစာရေးဆရာကလပ်ရဲ့ရည်ချက်ကတော့၁စာပေအကျိုးသက်ဘူး၂စာရေးဆရာတွေရဲ့အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်ကူညီဖို့၃စာပေဝါသနာရှင်မျိုးဆက်တဲ့လူငယ်တွေကိုကူညီပြီးတော့ခေတော်မြောက်ပေးဖို့ပဲဖြစ်ပါတယ်
ဒီရည်ရွယ်ချက်တွေနဲ့ဖွဲ့စည်းထားတဲ့မြမစာရေးဆရာကလပ်ကစာပေအကျိုးတည်ပိုးခြင်းဆိုပြီးအမှတ်စဉ်တက်လှူဆောင်နေကြတယ်လို့လည်းဆရာပြောစကားအရသိရပါတယ်အမှတ်စဉ်၁ကခေတ်သစ်မော်ဒန်ကဗျာစာပေစကားဝိုင်းအမှတ်စဉ်၂ကစာပေဖန်တီးမှုအမှုပညာသင်တန်းဖွင့်ခြင်းနဲ့အမှတ်စဉ်၃ကစိတ်ကူးချိုချိုဝိတုတို့နှစ်တရာဖြတ်တန်းမှုမှာမြမစာရေးဆရာကလပ်ကပါဝင်ခြင်းတို့ဖြစ်ပါတယ်။ဇူလိုင်လ29ရက်အမှတ်စဉ်၁လှူရှားမှုကိုဆရာကအခုလိုပြောပြပါတယ်
။ခေတ်သစ်မော်ဒန်စာပေစကားဝိုင်းမှာမော်ဒန်ကဗျာဆရာများဖြစ်ကြတဲ့တစ္ဆာနီဆရာလင်းမောင်လင်းရိပ်ဇာတ်ပံတောင်ငူဆောင်တို့ကိုကျွန်တော်တို့ဖိတ်ခေါ်ပြီးတော့မြို့မြတ်သူကမော်ဒရေတာလုပ်ပြီးတော့စာပေစကားဝိုင်းလုပ်ပါတယ်ရည်ချက်ကတော့သူငယ်တွေခေတ်ပေါ်ကဗျာမော်ဒန်ကဗျာတွေကိုသိရှိနားလည်စေခြင်းနဲ့ရည်ချက်နဲ့လှုပ်ခြင်းဖြစ်ပါတယ်နောက်ရည်ချက်တစ်ခုကတော့အမျိုးသားစာပေရွေးချယ်တဲ့နေရာမှာမော်ဒန်ကဗျာတွေကိုဘယ်လိုစံနှုန်းသတ်မှတ်ရွေးချယ်သင့်တယ်လဲဆိုတာကိုလည်းပြောဆိုဆွေးနွေးကြပါတယ်
မြန်မာစာရေးဆရာကလပ်ကအမှတ်စဉ်နှစ်လှူရှားမှုအနေနဲ့စာပေဖန်တီးမှုအမှုပညာသင်တန်းအမှတ်စဉ်၁ကိုစက်တင်ဘာ၄ရက်ကနေ29ရက်နေ့အထိပွင့်လှစ်ခဲ့ပါတဲ့။အဲ့ဒီသင်တန်းမှာဘယ်သူတွေပို့ချပါသလဲလို့မေးတဲ့အခါဆရာကောင်းတန်က
ဘယ်သူတွေပို့ချသလဲဆိုလို့ရှိရင်ကျွန်တော်တို့အဲ့မှာဘာသာရပ်၄ခုထားပါတယ်။ပထမဘာသာရပ်ကတော့မြန်မာစာအရေးအသားနဲ့ပတ်ပုံကိစ္စဖြစ်ပါတယ်။ဆရာကြီးဦးထွန်းတက်ဂုံတူးဦးသိန်းနိုင်ဆရာငိမ့်မင်းမြန်မာစာဌာနကဒေါက်တာငိမ့်ငိမ့်ဒေါက်တာစင်မတန်းတို့ကနေပြီးတော့မြန်မာစာနဲ့ပတ်သက်လို့လာရောက်ပူချပေးပါတယ်ဝိထုနဲ့ပတ်သက်လို့ဆရာဆောင်းဝလကိုရိုးကွန်းမန်တောင်လုံးပြန်နှင်းဝင်းငိမ့်နုနုရီအင်းဝါဒါဝီဆန်းဆန်းနွဲ့မင်းကိုက်စိုးစံအစရှိသဖြင့်ဝိထုရေးတဲ့စာရေးဆရာအတော်များများပူချပေးခဲ့ပါတယ်ဆောင်ဝမှာဆိုလို့ရှိရင်ဒေါက်တာခင်မောင်ညိုဖိန်လာသရွန်ပြီးဒေါက်ထွေးစီမန်းကောင်းသန့်မေဇွန်အေးလေးကိုတင်အစရှိတဲ့စာရေးဆရာများကပူချပါတယ်။ကြပြာမှာဆိုလို့ရှိရင်တော့မောင်စိဝင်းပရိကုမင်းချမွန်သူရသောအစရှိတဲ့ကြပြာဆရာတွေကလည်းဝင်ရောက်ပူချပေးခဲ့ကြပါတယ်။
ခုလိုစာရေးဆရာ၊ကဗျာဆရာ၊မြမစာဆရာတွေစုပေါင်းပြီးပို့ချတဲ့သင်တန်းမှာသင်တန်းသား90ခေါ်ရမှာတန်ခါရော2ပါအပါအဝင်53ယောက်အထိရှိကြောင်းတချို့ကတောင်တွင်းကြီး၊ပြင်ပုံကြီး၊လှေကူစတဲ့နေစုံကနေလာရောက်တက်ကြကြောင်းသိရပါတယ် မြန်မာစာရေးဆရာကလတ်ဟာအမှတ်စဉ်သုံးလှုပ်ရှားမှုကိုအောက်တိုဘာ2ရက်နေ့မှာစာပေစကားဝိုင်းတွင်ကြပြရွတ်ဆိုပွဲတွင်လုပ်ကြပါတယ်ပထမပိုင်းမှာမြန်မာဝိထုတို100ဖြတ်တန်းမှုအကြောင်းဆွေးနွေးကြပါတည်းဒုတိယပိုင်းမှာဂျာနယ်ကျော်မမလေးရဲ့စိတ်ဝိထုကိုလေ့လာခြင်းစာပေစကားဝိုင်းကျင်းပခဲ့ပါတည်းခုလိုမြမစာရေးဆရာကလည်းရဲ့လှုပ်ရှားမှုတွေကိုမြင်ရကြရတာမြမစာပေအတွက်ကျင့်တဲ့အားရနေမိပါတယ်မြမစာပေအရေးတာဝန်တိတိတက်တက်ကြွကြွလှုပ်ရှားနေတဲ့မြမစာရေးဆရာကလပ်ကိုဝမ်းမြောက်ဝမ်းသာကြိုဆိုရင်ဆရာကောင်းတန်ကိုလည်းဒီနေရာကနေကျေးဇူးစကားဆိုပါရစေစာပေမြင့်ပြီးလူမျိုးတင်ပါစေ